Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်မတ်လ9ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နီယာ
ပါကျွန်တော်ကျော်စန်းသားပါသမ္မတ်ထရမ့်ရဲ့နေဆက်လူဝင်မှုထင်ကျိုးရေးမူဝါဒတွေကိုသူ့ရဲ့အရာရှိတွေကလွှတ်တော်ရှေ့မှောက်ကောက်ွယ်ပြောဆိုခဲ့ကြပါတယ်ဂျမန်သမ္မတ်ကြီးကိုဗင်နီဇူလာနိုင်ငံကမောင်းထုတ်လိုက်ပါတယ်နိုင်ငံတကာအမျိုးသမီးသတ္တုရှင်စုကိုမြန်မာတိုင်းရင်းသူတူနဲ့မြန်မာနိုင်ငံမှာမွေးဖွားခဲ့သူတူလို့ရရှိကြမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်တာမျိုးဆက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဒီနှစ်အတွက်အဓိကထောက်ပြထားတဲ့အချက်တွေနဲ့မြန်မာစစ်တပ်ကတိုင်းပြည်ရဲ့တဘာဝတန်ရာဇာတတွေကိုဆက်ပြီးချုပ်ကန့်ထားတာဟာဒေသခံပြည်သူတွေပေါ်လူ့အခွင့်အရေးချိုးဖောက်တာပဲဖြစ်တယ်လို့စွပ်စွဲပြောဆိုထားပါတယ်။
ရန်ဟီဗီကမြန်မာနိုင်ငံအထူးကိုယ်စားလှယ်အနေနဲ့တင်ပင်းစရာဆိုလို့ရခင်ကဖြစ်ခဲ့တဲ့ဥပဒေဒီရေ
ဒါကတော့လူခွင့်ရေးရောမြမဥပဒေရေးရမှာလေလာသုံးသက်နေသူတဦးကနေပြီးတော့ VOA ကိုပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနှားဆင်ရဖို့ရှိပါတယ်ဒါပြင်မနေ့ကရန်ကုန်မြို့တော်ခမ်းမမှာပြုလုပ်တဲ့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်တဲ့အများပြည်သူရှေ့မောက်ဆွေးနွေးပွဲမှာဘာတွေပြောကြားသွားသလဲဆိုတာတွေကိုလည်းကောက်နှုတ်တင်ပြပေးဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့မြမအရေးသုံးသက်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင်
။နေဇတ်ထင်ချုပ်ရေးဆိုင်ရာသမ္မတ်ထရမ့်ရဲ့မူဝါဒကိုအမိမြေလုံခြုံရေးဆိုင်ရာထိပ်သီးအရာရှိကြီးနှူးကအောက်လွတ်တော်ရှေ့မှောက်မှာဗူရူနီယာကောက်ွယ်ပြောကြားသွားရပါတယ်။အမေရိကန်ပြည်ထောင်စုရဲ့အထောက်ထားမဲ့ဖျက်ကျော်ဝင်ရောက်လာတဲ့မိသားစုဥယျာဉ်များပြားလာတဲ့ဆိုတဲ့အချက်လက်သစ်တွေထုတ်ပြန်ပြီးရဲ့နောက်တနည်းမှာပဲအခုလိုခုခံကောက်ွယ်ခဲ့ကြတာပါ။ခိုလုံခွင့်ရလိုသူတွေနဲ့အထောက်ထားမဲ့ပြောင်းရွှေ့လာသူတွေကိုအမေရိကန်မှာဘယ်လိုပုံစံနဲ့ထိန်းသိမ်းပြုမှုဆက်ဆံထားသလဲဆိုတာနဲ့ဒီနေဆက်အခြေအနေဟာသမ္မတ်ထရမ့်အရေးပေါ်အခြေအနေကြီးညာရလောက်အောင်ဘယ်လောက်ထိဟာဆက်မှုရှိနေသလဲဆိုတာတွေကိုလွှတ်တော်အမတ်တွေကအမိမြေလုံခြုံရေးဝန်ကြီးခရစ်စတန်နီယယ်ဆင်းနဲ့အကောက်ခွန်နဲ့နေဆက်ကာကွယ်ရေးအကြီးအကဲကဗင်မက်ကလင်းလန်တို့ကိုမေးမြန်းခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးနီယယ်ဆင်းကဒီပြဿနာဟာလုံးဆက်မဟုတ်ဘူးစစ်မှန်တဲ့အရေးပေါ်အခြေအနေတရားဖြစ်တယ်လို့အောက်လွှတ်တော်အမိမြေလုံခြုံရေးကော်မတီရှင်းမှတ်မှာပြောကြားသွားပါတယ်။အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ဆက်စည်းရင်းအရပြခဲ့တဲ့လအတွင်းနေဆက်မှာထင်းထင်းထားခဲ့ရသူအရေအတွက်9,600ကျော်ရှိခဲ့တယ်လို့သိရပါတယ်။အခုလိုထိတ်တန့်အရာရှိတွေကိုအောက်လွှတ်တော်ကကြားနာစစ်ဆေးတာသမ္မတ်ထရမ့်ရဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမှုကိုပယ်ချသင့်မသင့်အထက်လွှတ်တော်မဲမခွက်ခင်ပြုလုပ်ခဲ့တာဖြစ်ပြီးနောက်ပတ်မှမဲခွက်မယ်လို့ယူဆပါတယ
်။ American ပြည်တော်စုဟာမနစ်ကနဲ့ဆိုင်းရင်ပြည်ရင်းသွင်းကုန်ပမာဏအတော်များများတင်သွင်းခဲ့တဲ့အတွက် American နိုင်ငံရဲ့ကုန်သွယ်လုံငွေပြမှုဟာစံချိန်တင်လောက်အောင်ဒေါ်လာဘီလီယံ900နီးပါးရှိခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့အခုလိုသွင်းကုန်ထွက်ကုန်ပမာဏကွာဟမှုကိုကြုံသွားစေဖို့အတွက်ကုန်သွယ်ဆိုင်ရာမူဝါဒတွေကိုချမှတ်ခဲ့ပေမဲ့အခုလိုလုံငွေပြမှုကများလာခဲ့တာဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်ကုန်သွယ်လုံငွေပြမှုအလုံးဟာ2008ခုနှစ်ကစတည်ကြည့်ရင်အမြင့်ဆုံးပမာဏဖြစ်လာတာပါ။ကုန်သွယ်လုံငွေပြမှုများပြားခြင်းဟာတိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်စေနိုင်တယ်လို့ကြမ်းကျင်သူတွေကသုံးသပ်ကြပါတယ်။သမ္မတထရမ့်အနေနဲ့တရုတ်သွင်းကုန်တွေအပေါ်မှာအခွန်တိုးမြင့်ကောက်ခံတာပြည်ပကအလူမီနီယံနဲ့တမနီတွေအပေါ်မှာအခွန်တိုးကောက်မှုတွေကိုလှုပ်ဆောင်ခဲ့ပေမဲ့တရုတ်မက္ကဆီကိုနဲ့ EU ဥရောပတမကတို့နဲ့ကုန်သွယ်လုံငွေပြမှုဟာတိတ်ကိုမြင့်တက်လာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်သဘောတူညီမှုရလူနေပြီလို့ဆိုနေကြပေမဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ပြီးပြည့်စုံတဲ့သဘောတူညီချက်မဟုတ်သမျှသမ္မတထရမ့်ကပယ်ချလိမ့်မယ်လို့သတိပေးပြောကြားထားပါတယ်
။သမ္မတနီကလပ်မဒူရိုနဲ့နိုင်ငံရေးတိုက်ပွဲဆင်ဖက်တီရဲ့တိုက်ခန်းကောင်းဆောင်ခွန်ဂွိုက်ဒိုကိုထောက်ခံတဲ့အတွက်ဂျာမန်သမ္မတကြီးကိုဗင်နီဇူလာအစိုးရကမောင်းထုတ်လိုက်ပါတယ်။ဗင်နီဇူလာပြည်တွင်းရေးမှဝင်ရောက်ဆွေးဖက်နေတဲ့ဂျာမန်သမ္မတကြီးဒန်နီယယ်ခရီနာ48နှစ်အတွင်းထွက်ခွာရမယ်လို့ဗင်နီဇူလာအစိုးရကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအပေါင်းအဝင်နိုင်ငံပေါင်း50လောက်ကဗင်နီဇူလာနိုင်ငံယာယီကောင်းဆောင်အဖြစ်အသိမှတ်ပြုထားတဲ့ခွန်ဂွိုက်ဒိုဟာခရီးသွားခွင့်ပြည်ပြင်ထားမှုကိုဖီဆန်တဲ့အနေနဲ့လက်တင်အမေရိကနိုင်ငံတွေစီကိုသွားရောက်ခဲ့ပြီးခီးတရင်လေရင်တစင်းနဲ့ဗင်နီဇူလာကိုပြောင်းလာတာဖြစ်ပါတယ်။ခီးရောင်ဆိုင်မှာပဲမဒူရိုနှုတ်ထွက်ရေးတောင်းဆိုတဲ့လူလူဆန္ဒပြပွဲတရက်ကိုခေါ်ယူခဲ့ပါတယ်။ဗ ပြီးခဲ့တဲ့နှစ်ကထပ်မံပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာရုရှားထောက်ခံသူမဒူရိုအနိုင်ရတယ်ဆိုပေမဲ့အဲ့ဒီရွေးကောက်ပွဲဟာတရားမဝင်ဘူးလို့ဂွိုက်ဒိုထောက်ခံသူတွေကပယ်ချထားကြတာပါအခုလိုဂျာမန်စံမကြီးကိုမောင်းထုတ်လိုက်တာဟာနားလည်ရခက်တဲ့ဆုံးဖြတ်ချက်တရားဖြစ်တဲ့တင်မာမှုကိုမလျော့ပါစေတဲ့အပြင်ပိုပြီးအရှင်မြင့်လာစေလိမ့်မယ်လို့ဂျာမန်နိုင်ငံသားရဲ့ဝန်ကြီးဟိုက်ကိုမတ်စ်ကဆိုပါတယ်ဂျာမနီနဲ့ဥရောပမိတ်ဆွေတွေရဲ့ဂွိုက်ဒိုအပေါ်ထောက်ခံမှုကတော့မရင်းမြန်ရှိနေစေဖြစ်တယ်လို့လည်းပြောသွားပါတယ်
Sorry Arabia တရင်သမားဂျမဲလ်ခါရှိုဂျီအသက်ခံရတာနဲ့ပတ်သက်ပြီး American နှစ်တော်ကစိတ်ဆိုးဒေါသထွက်မှုနဲ့ရင်ဆိုင်နေရတဲ့ Sorry Arabia နိုင်ငံနဲ့ American တို့ရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီး Sorry Arabia ဆိုင်ရာ American သမ္မတကြီးဖြစ်တဲ့သမ္မတ Donald Trump အမည်စင်းတင်သွင်းလိုက်တဲ့အငြင်းစားဗိုလ်ချုပ်ကြီး John Abizek ကအခုကံပြောဆိုလိုက်ပါတယ် Florida ပြည်နယ်က Republican အမတ် Marco Rubio က Sorry အင်းရှိမင်းသား Mohammed Bin Salman ဟာလူစုကိုင်းလှုပ်ဆောင်တဲ့ပုံစံမျိုးလုပ်ခဲ့တယ်လို့ပြောထားတာဖြစ်ပါတယ်။အီရန်ရဲ့လွှမ်းမိုးမှုကိုတံပြန်ရေးမှာ Sorry Arabia နဲ့ဆက်ဆံရေးခိုင်မာမှုရှိတာဟာ American ရဲ့အကျိုးစီးပွားအတွက်တိတ်ကိုအရေးပါတယ်လို့အငြင်းစားဗိုလ်ချုပ်ကြီး Abizek ကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေး Competition မှာကြားနာပွဲမှာထွက်ဆိုခဲ့တာဖြစ်ပါတယ်။ American နဲ့ Sorry Arabia တို့ကြားဆက်ဆံရေးမှာတင်းမာမှုတွေရှိနေချိန်မှာပဲအငြင်းစားဗိုလ်ချုပ်ကြီးအဘိဆက်ကအမေရိကန်တို့အနေနဲ့ Sorry Arabia နိုင်ငံနဲ့ခိုင်မာပြီးရင့်ကျက်တဲ့မိတ်ဆွေတွေဖြစ်ဖို့အတွက်လိုအပ်ပါတယ်လို့ပြောပါတယ် Sorry Arabia မှာပြောင်းလဲမှုတွေလုပ်ဖို့ကြိတွေနဲ့အဲ့ဒီဒေတာကိုပိုတည်ငြိမ်ပြီးပိုအေးချမ်းပိုကြွယ်ဝချမ်းသာအောင်လုပ်ဖို့ဖြစ်ကြောင်းလည်းပြောပါတယ်အမေရိကန်အထက်လွှတ်တော်မှာပါတီကြီး၂ရက်စလုံးကအမတ်တွေကတော့ Sorry Arabia ရဲ့မကြသေးခင်ကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းပြသနေကြတာဖြစ်ပါတယ် Washington Post သတင်းစာကသတင်းသမားဂျမယ်ခါရှိုဂျီတူရကီက sorry ကောင်းစစ်ရုံးမှာအသက်ခံရမှုနဲ့ပတ်သက်ပြီးတာဝန်ရှိသူလို့ဆွဆွဲထားသူ sorry နိုင်ငံသား18ဦးအပေါ်မှာလည်းအမေရိကန်အစိုးရကအရေးယူတန်းခတ်ထားတာဖြစ်ပါတယ်
ဒီ American တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ Washington မြို့တော်က view သတင်းတွေကိုသွားရရှိများနားဆင်နေကြတာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဌာနကချီးမြှင့်တဲ့2019ခုနှစ်အတွက်နိုင်ငံတကာအမျိုးသမီးစတိရှင်စုကိုမြန်မာနိုင်ငံတိုင်းရင်းသူနော်ကညော့ဖော်နဲ့မြန်မာနိုင်ငံမှာမွေးဖွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသူရာဇီယာဆူတန်နာတို့ကနိုင်ငံတကာအမျိုးသမီးကျန်စီဦးနဲ့အတူလက်ခံရရှိကြမှာဖြစ်ပါတယ်။နော်ကညော့ဖော်ဟာငင်းကြမ်းရေးတက်ကြွလှုပ်ရှားသူတူဖြစ်ပြီးကရင်အမျိုးသမီးအဖွဲ့ KWO ရဲ့အထွေထွေအတွင်းမှလည်းဖြစ်ပါတယ်။စီပတိပခါရီတွင်အမျိုးသမီးတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတာခွဲရဆက်ဆံခံရတာတွေကိုကိုကျိုးမငဲ့ပဲမှတ်တမ်းပြုစုရမှာတက်တက်ကြွကြလူဆောင်တဲ့သူတူဖြစ်ပါတယ်။ရာဇီယာဆူတနာကတော့ရခိုင်ပြည်နယ်မောင်တော်မြို့မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့ပြီးသူမတို့လူဖွဲ့စည်းရဲ့လူခွင့်ရေးအတွက်လူဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးအနေနဲ့စစ်နေကြောင်းဆရာလူခွင့်ရေးလှုပ်ရှားသူအဖြစ်စင်တဆက်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။2016ကစလို့ဘင်္ဂလားဒေ့ရှ်ကရာချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြီး Witness to Horror Rape by Command စတဲ့အစီရင်ခံစာတွေထုတ်ပြန်ခဲ့ပါတယ်။ Washington မြို့တော်အမေရိကန်နိုင်ငံသားရဲ့ရုံးမှမလ9ရက်နေ့ဒီကနေ့ပြုလုပ်မဲ့စုကြည့်မြင့်တဲ့အခမ်းအနားကိုနိုင်ငံသားရဲ့ဝန်ကြီး Mike Pompeo လက်ခံကျင်းပမှာဖြစ်ပြီးသမ္မတကတော် Melania Trump တယောက်အမှတ်စကားပြောကြမှာဖြစ်ပါတယ်။ဒီစုကိုမြန်မာနိုင်ငံသူမဇင်မာအောင်က2012မဇ်မီဇဘက်ချူက2015မှာအသီးသီးရရှိခဲ့ကြပါတယ
်မြန်မာစစ်တပ်က2018ခုနှစ်အတွင်းရိုဟင်ဂျာတွေပေါ်မှာရက်စက်တဲ့ပြစ်မှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အတွက်ကနဦးဆွဆွဲမှုတွေလုပ်ဖို့နိုင်ငံတကာရာဇဝတ်မှုတရားရုံး ICC ရှေ့နေများပါဝင်တဲ့အဖွဲ့ဟာဗိုလ်တပုနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတယ်။အခုလိုလာရောက်တာဟာ ICC ရဲ့ကနဦးခီးစင်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကအချင်းချင်းဆိုင်ရာစိုးရိမ်မှုတွေအတွက်သူတို့တရားရုံးကလှုပ်ဆောင်နေတဲ့စစ်ဆေးမှုတွေရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်တယ်လို့ ICC ကသူတို့ရဲ့အကြေညာချက်ကို AFP သတင်းဌာနကိုအီးမေးလ်ပို့အတည်ပြုခဲ့ပါတယ်။ကနဦးစစ်ဆေးမှုဟာစုံစမ်းစစ်ဆေးမှုမဟုတ်ကြောင်းနဲ့လုံရုပ်လှုပ်ဆန်လုပ်ငန်းတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးရာဇဝတ်ပြစ်မှုအဖြစ်နဲ့ဆွဆွဲထားတာတွေနဲ့ပတ်သက်တဲ့အချက်အလက်စုဆောင်းမှုတွေသူတို့အဖွဲ့ကနေပြီးတော့တခုမှလှုပ်ဆောင်မှာမဟုတ်ကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။သူတို့အဖွဲ့ဟာတီးခြားလွတ်လပ်မှုရှိတယ်လို့ ဘင်္ဂလားဒေ့ရှ်နဲ့မြန်မာဆိုင်ရာအခြေအနေတွေနဲ့ပတ်သက်တဲ့ကနဦးစစ်ဆင်မှုတစ်စိတ်တစ်ပိုင်းဟာလည်းသူတို့ရုံးရဲ့လှုပ်ဆောင်စေလုပ်ငန်းဖြစ်ပြီးဒါကိုလုံယုံလှုပ်ဆင်ပုံစံနဲ့လုပ်မယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အရာရှိတဦးကတော့ ICC အဖွဲ့ဟာဘင်္ဂလားဒေ့ရှ်အရှိတောင်ပိုင်းကရိုဟင်ဂျာ 9,400 လောက်နေထိုင်ရာကော့ခ်စ်စ်ဘဇားကိုတွားရောက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။မနေ့ကစက်တင်ဘာလထဲမှာ ICC ရှေ့နေဖာတောဘန်ဇိုတိုကဒါကမြန်မာကိုရိုဟင်ဂျာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အတင်းနှင်ထုတ်မှုတွေအပါအဝင်ရာဇဝတ်ပြစ်မှုတွေကျူးလွန်ကြောင်းဆွဆွဲချက်အတွက်ကနဦးစုံစမ်းစစ်ဆေးဖို့အမှုဖွင့်ခဲ့တာဖြစ်ပါတယ်။အခုလာရောက်တဲ့အဖွဲ့တဲမှာတော့သူမှမပါဝင်ဘူးလို့တရားရုံးကပြောပါတယ်
။နှစ်ပေါင်း20နှစ်ရွာရှိလာပြီဖြစ်တဲ့အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ရေးအတွက်ဥပဒေရန်တရက်ကိုအချိန်ရွာကြီးမားတဲ့အမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးကတင်သွင်းလိုက်ကြပါတယ်။တာလီဘန်သဘုံတွေနဲ့အမေရိကန်အရာရှိတွေတိုက်ရိုက်ဆွေးနွေးနေကြချိန်မှာပဲအခုဥပဒေကြမ်းတင်သွင်းတဲ့ကိစ္စဖြစ်ထွန်းလာတာပါအထက်လွှတ်တော် Republican အမတ် Ron Paul နဲ့အထက်လွှတ်တော် Democrat အမတ် Tom Udall တို့ဟာ2019 Afghan ဥပဒေကြမ်းလို့ဆိုတဲ့ကိစ္စကိုစဉ်းပြကြရတာဖြစ်ပါတယ်45ရက်အတွင်းစနစ်တကျတက်ရုပ်သိမ်းဆုတ်ခွာပြီးအဆောက်အဦတွေလုပ်ငန်းတွေကို Afghan အစိုးရစီလွှဲအပ်မဲ့အစီအစဉ်ဖြစ်တယ်လို့ဆိုထားပါတယ်September 17ရက်တိုက်ခိုက်မှုတွေအတွက် Al-Qaeda တို့အပေါ်ဒဏ်ခတ်တဲ့လုပ်ရက်ကိုအောင်မြင်စွာလုဆောင်နိုင်ခဲ့ပြီးအင်ပြန်ချင်းရောက်ပြီလို့ Senator Ron Paul ကပြောကြားကြောင်းကိုကဖော်ပြပါရယ်စစ်ပွဲဆက်တင်ချိန်2017ကစလို့ American တပ်သား2300ကျော်သေဆုံး2000ကျော်ဒဏ်ရာရရှိခဲ့ပြီးကုန်ကျငွေတစ်နှစ်ကိုဒေါ်လာ58ဘီလီယံစုစုပေါင်း1 trillion သန်းပေါင်း2သန်းရှိခဲ့ပြီဖြစ်တယ်လို့လည်းဖော်ပြထားပါရယ်ခင်ဗျာ
တရင်တွေကိုဥကျော်စန္ဒာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြသွားတာပါရှင်အခုတော့တရင်ဆောင်မတွေကိုဆက်လက်တင်ပြမှာပါမြောက်ကိုရီးယားကပေမဒုံးကျည်စမ်းသပ်ရေးနဲ့ပြည်လူရေးစကန်တစ်ခုကိုပြန်လည်တိစောက်နေတဲ့တရင်တွေရထားတယ်လို့တောင်ကိုရီးယားနဲ့အမေရိကန်ပုတ်ကလစ်ကသုတေသနဌာနနှစ်ခုကပြောပါတယ်ဒီတရင်တွင်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အတီးပြုတ်ပြောဆိုဖို့ရာစောနေသေးကြောင်းနဲ့ဒီသတင်းသာမှန်ခဲ့ရင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်အပေါ်တိတ်ကိုစိတ်ပြတ်မိမှာဖြစ်တယ်လို့ပြောပါရယ်အပြည့်စုံကတော့ဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြမှာပါရှင
်မြောက်ကိုရီးယားနိုင်ငံအနောက်မြောက်ဖက်တုံချန်ရီဒေသကဆူရီဂျိုရုလွတ်တင်တဲ့စခန်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်နေတယ်လို့တကပိတ်ကြားနာပွဲမှာတောင်ကိုရီးယားလွှတ်တော်အမတ်တွေကိုထောက်လှမ်းအရာရှိတွေကအရှင်ခံတင်ပြခဲ့တယ်လို့ဗုဒ္ဓဖူးနေထုတ်တောင်ကိုရီးယားရုံးဟပ်တရင်မှာဖော်ပြထားပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကလည်းအင်ကာနေ့ညနေပိုင်းမှာအရှင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပြီးမြောက်ကိုရီးယားဟာဆိုဟေးစခန်းကဂျိုရုပစ်စင်မှာဒေါင်လိုက်ပစ်လွတ်တဲ့အင်ဂျင်စမ်းသပ်ပစ်စင်နဲ့တယ်ပို့လန်းပါတဲ့အဆောက်အုံတွေအများတီဆောက်နေတယ်လို့ဂျိုရုဓာတ်ပုံတွေမှာတွေ့ရကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားအရေးစောင့်ကြည့်အကဲခံနေတဲ့38 not website ကလည်းအလားတူဖော်ပြခဲ့ပြီးဒီဆောက်လုပ်ရေးလုပ်ငန်းတွေကိုဒီနှစ် February 16ရက်ကနေမတ်လ2ရက်နေ့အတွင်းစတင်ခဲ့တာလို့လည်းပြောပါတယ်။အခုထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်ပြီးဗိုလ်တဖူးနေက American သမ္မတ Donald Trump ကိုသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတကဒီကိစ္စအတွက်ပြောဖို့ရာစောင့်နေသေးပေမဲ့ဘာပဲပြောပြောဒီလိုသတင်းတွေထွက်နေတာဟာမကောင်းကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးကကောင်းနေတာဖြစ်ပြီးဒီပြဿနာကိုဖြေရှင်းရမှာဖြစ်ကြောင်းပြောပါတယ
် I would be very disappointed if that were happening
တကယ်လို့ဒီကိစ္စမှန်နေလဲဆိုရင်တော့ကျွန်တော်အတော့ကိုစိတ်ပြတ်မိမှာပါအခုထွက်လာတဲ့သတင်းတွေကစောနေပါသေးတယ်ဒီသတင်းကတကယ်မှန်တယ်ဆိုရင်တော့ဥက္ကဋ္ဌကြီးကင်မ်ကိုကျွန်တော်သိစိတ်ပြတ်မိမှာပါဒါပေမဲ့စိတ်ပြတ်ရမယ့်အခြေအနေတော့ရောက်မယ်မထင်ပါဘူးကျွန်တော်တို့စုံစမ်းကြည့်မှာပါနောက်ဆုံးမတော့ဒါကိုဖြေရှင်းနိုင်ပါလိမ့်မယ
်မြောက်ကိုရီးယားကအခုလိုတိဆောက်နေတဲ့သတင်းဟာ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအပြီးသတင်းတစ်ပတ်အကြာမှာပေါ်ထွက်လာတာဖြစ်ပါတယ်။ February 29-28မှာပြုလုပ်ခဲ့တဲ့ဒုတိယကြိမ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကထိပ်သီးဆွေးနွေးပွဲမှာတော့မြောက်ကိုရီးယားကနျူကလ িয়ার လက်နက်ကင်းစင်ရေးအခိုင်အမာကတိပေးမှသာအပြန်အလှန်နဲ့အမေရိကန်ကပိတ်ဆို့ဒဏ်ခတ်မှုတွေကိုဖယ်ရှားပေးဖို့ပြောဆိုခဲ့ရကနေထိပ်သီးဆွေးနွေးပွဲလည်းပြတ်ခဲ့တာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတို့ဟာမနေ့ကဇူလိုင်လတဲ့ပထမဆုံးချိန်ဖြစ်တဲ့စင်ကာပူနိုင်ငံမှာသမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကဆိုဟေးစခန်းဖြတ်သိမ်းမဲ့အစီအစဉ်တွေစတင်ခဲ့တာဖြစ်ပါတယ်။အဲဒီပထမအချိန်ထိပ်သီးအစည်းအဝေးမှာ မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထင်းတပ်ဒုံးဆန်းသက်ပစ်လုံမှုတွေအဆုံးသတ်ရေးအတွက်တိတိကျကျမဟုတ်တဲ့သဘောတူညီမှုတက်ကိုရခဲ့ကြတာပါ။အဲ့ဒီထိပ်သည့်အစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကပင်မဒုံးကြီးအင်ဂျင်ဆန်းသက်စခန်းကိုဖျက်သိမ်းမယ်လို့သူ့ကိုကတိပေးခဲ့ကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။သမ္မတကစခန်းနာမည်အတိအကျထုတ်မပြောပေမဲ့ဒီစခန်းဟာတုံချန်ရီဒေတာကဖြစ်ကြောင်းအမေရိကန်အရာရှိတူရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။အခုလိုမြောက်ကိုရီးယားကဒုံးလက်နဲ့စခန်းပြန်လည်တိစောက်နေတာနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတရုံးကိုမေးမြန်းခဲ့ပေမဲ့တုံ့ပြန်ပြောဆိုတာမရှိပါဘူး။အပြည်ပြည်ဆိုင်ရာအမှုမျိုးစွန့်ရင် Agency IAEA အကြီးကဲယူကီယာအမန်တို့ကလည်းမြောက်ကိုရီးယားရဲ့ရုံးပြွန်ယူရေနီယမ်တန့်စင်စက်ရုံဟာလဲပတ်နေစေဖြစ်ကြောင်းသူရဲ့လေးလပတ်အစီရင်ခံစားထဲမှာဖော်ပြထားပါတယ
်ခုဆက်လက်ပြီးတော့ကျမတို့သတင်းဆောင်မတပုတ်ကိုတင်ပြမှာပါမြန်မာနိုင်ငံရဲ့တဘာဝတန်ရဇာတထုတ်ယူရေးလုပ်ငန်းမှာအဓိကအားဖြင့်စစ်တပ်ရဲ့ဥပိုင်လီမီတက်နဲ့စစ်တပ်လက်အောက်ခံပြည်သူစစ်အဖွဲ့တွေကကြောက်စိမ့်ဒက်သတ္တုပါဝင်ရွှေနဲ့ကြောက်မြဲ့ရေဒနာတွေအဖိုးတန်တစ်တွေကိုအထိမ့်မဲ့ကိုထုတ်ယူနေပြီးတော့ဒီလိုလုတ်ကင်နေမှုဟာဒေတာကန်ပြည်သူလူထုပေါ်လူခွင့်ရေးချိုးဖောက်ရာရတဲ့ရောက်တယ်လို့မြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟိလီယာသူ့ရဲ့အစင်ခန်းစာမှာထောက်ပြထားပါတယ်ကိုညံဝင်းအောင်ကဆက်ပြီးတင်ဆက်မှာပ
ါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟိလီဟာ2018ခုနှစ်အတွင်းလေးလာတွေ့ရှိခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအခြေအနေအစီရင်ခံစာကိုမတ်လ17ရက်လာမယ့်တနင်္လာနေ့ကျရင်ဂျနီဗာမှာကျင်းပမဲ့အကြိမ်40မြောက်လူအခွင့်ရေးကောင်စီညီလာခံကိုတင်သွင်းမှာဖြစ်ပါတယ်။ရန်ဟီလီကမြန်မာနိုင်ငံဆိုင်ရာသူ့ရဲ့အစီရင်ခံစာကိုကြိုတင်ထုတ်ပြန်ထားတဲ့အထဲမှာတော့မြန်မာတမတော်ရဲ့ဥပိုင်လီမီတက်နဲ့ပြည်သူ့စစ်အဖွဲ့တွေစစ်ဘိုလ်ချုပ်ဟောင်းတွေရဲ့ကုမ္ပဏီတွေဟာကချင်နဲ့ရှမ်းပြည်နယ်တွေမှာကြောက်စိမ်း၊ပရင်၊ရွှေနဲ့ကြောင်မီးသွေးတွေကိုအစစ်ဆေးမဲ့ထုတ်ယူနေကြောင်းတနင်္သာရီနဲ့ကရင်ပြည်နယ်မှာဆိုရင်လည်းတန်ဖြူနဲ့ကြောင်မီးသွေးတွေထုတ်ယူနေကြကြောင်းအဓိကမီးမောင်းထိုးပြထားပါတယ်ကချင်ကကြောက်စိမ်းထုတ်လို့ရေးမှာ KIA ကချင်လက်နက်ကင်အဖွဲ့တွေလည်းပါဝင်ကြောင်းဖော်ပြထားပါတယ်ဒီလိုတူးပေါ်ရေးတွေကြောင့်ဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြောင်းရွှေ့ရတဲ့ IDP တွေဖြစ်လာရကြောင်းတဘာဝပတ်ဝန်းကျင်ပျက်စီးလာပြီးမီယိုဖလာတမွေးဝမ်းကြောင်းတွေကွဲပြောက်လာကြောင်းမွေးရေးဆေးဝါးတုံးဆွဲမှုတိုးလာစေပြီး HIV AIDS လိုရောဂါတွေပိုပြီးကူးစက်လွယ်လာကြောင်းဒီလိုအခြေအနေတွေကဒေသခံတွေရဲ့မွေးရပါလူအခွင့်အရေးကိုချိုးဖောက်ရာရောက်နေတာကြောင့်အစိုးရအနေနဲ့ဒါကိုထိန်းချုပ်ဖို့လိုတယ်လို့အကြံပြုထားပါတယ်။တကယ်တော့စစ်တပ်ရဲ့ဥပိုင်လီမီတက်ဟာနိုင်ငံတော်အစိုးရရဲ့ထိန်းချုပ်မှုအောက်ကနေကင်းလွတ်နေတဲ့အဖွဲ့အစည်းဖြစ်နေတာကလက်ရှိအစိုးရအတွက်စိန်ခေါ်မှုကြီးတရဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှနေတဲ့စီးပွားရေးလှိလာသုံးသက်သူဦးကန်ထွန်းကမြင်ပါတယ်
။ဥပိုင်ကော်ပိုရေးရှင်းနိုင်ငံအစိုးရရဲ့ထိန်းချုပ်မှုအောက်မှာမရှိဘူးခင်ဗျ။အခုကအဲ့လိုမရှိတော့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေရောအလုပ်သမားတွေကိုထိန်းချုပ်ဖို့ရောလုံငန်းတို့ကိန်းတာတွေရောစစ်စင်းမှုရတယ်တို့ရနေတို့ပဲပြည်သူရဲ့အုပ်ချုပ်မှုအောက်မှာအကြေးရရှိမယ်ဆိုရင်ဘဲကော်မဏီမျိုးဆိုရင်ကျွန်တော်နိုင်ငံတော်စင်းစစ်ချုပ်ကစစ်သေးပိုင်းမရှိတယ်အခုကဥပိုင်ကော်မဏီကအဲ့ဒီလက်အောက်ကနေလက်နေတဲ့အတွက်ဟိုပွင့်လင်းမြင်တာမှုမရှိတဲ့အတွက်စည်ရင်းလည်းမသိနိုင်ဘူးဖုန်းဆောင်မဆောင်ကိုလည်းကျွန်တော်ကတိတိကျမသိရပါဘူ
းဥပိုင်လီမီတက်ဟာလုံငန်းကရတဲ့ဝင်ငွေစည်ရင်းရှင်းနှန်းကိုထုတ်ပြန်ခြင်းမရှိသလိုပြည်သူတွေအတွက်အခွန်နှစ်နာနေရကြောင်းလဲအစိုးရကစားမှထောက်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ထဲမှာကရားပြည်နယ်အတွင်းတက်မတော်လက်အောက်ခံပြည်သူစစ်အဖွဲ့ကိုတစ်တန်ကျင်း 9,000 ထုတ်ဖို့2008ခုနှစ်အတွင်းအစိုးရငြိမ်းချမ်းရေးဗဟိုဌာန NRPC ကထောက်ခံမှုပေးခဲ့တယ်လို့ရန်ဟီလီရဲ့အစိုးရကစားမှဖော်ပြပါတယ်။ရန်ဟီလီရဲ့အစိုးရကစားဟာအရင်နှစ်တွေနဲ့မတူဘဲကွဲပြားလာတယ်လို့ HRC အာရှလူအခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ
်။ရန်ဟီလီကမြန်မာနိုင်ငံအထူးကိုယ်စားလှယ်အနေနဲ့တင်သွင်းစရာဆိုလို့ဒီဘင်္ဂါလီအရေးဆိုလို့ရှိရင်လေလူမျိုးတုံးတပ်ဖြတ်မှုပေါ်မှာရာဆွတ်ဆုံနိုင်ဖို့အတွက်ချူပန်းတယ်။အခုကိစ္စကတော့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတိုင်းသားအားလုံးကစစ်တပ်ရဲ့ဘုရားဆုံးမမှုကြောင့်ဒီလူမှုရေးဖြစ်ခြင်းမှုဆုံးရှုံးနေတာမှုတွေမြောင်များစွာကြုံနေရတယ်ဆိုတာတွေကိုပဲပေါင်းစုံကနေတမရောကိုဖျားပီးနိုင်ဖို့အတွက်အခုချင်းခံစားကိုတင်သွင်းနိုင်မှုကျွန်တော်တို့မြင်နေလက်ရှိအစိုးရကလည်းခံတားနိုင်စွာမရှိဘူးဆိုတာတွေကိုအခုပေါ်ပေါ်လင်းလင်းသိလာတဲ့အခြေအနေမျိုးဖြစ်လာအောင်ထောက်ပြရတယ်လို့ကျွန်တော်ကတော့မြင်ပါတယ
်တကယ်တော့2008အဖွဲ့အစည်းပုံအခြေခံဥပဒေကိုပြင်နိုင်မှသာ NLD အစိုးရအနေနဲ့ဥပိုင်လီမီတက်လိုကုမ္ပဏီမျိုးကိုထိန်းချုပ်လို့ရနိုင်မဲ့အနေအထားရှိကြောင်းဦးကန်ထွန်းကပြောပါတယ်
လက်ရှိခြေခံဥပဒေမပြောင်းသေးရတော့ဒီပြဿနာမပြေလည်အောင်ပြီးကြအဖွဲ့အစည်းနှစ်ရပ်ဖြစ်နေလူလူတင်မြောက်တဲ့ဆိုတာတစ်ဖွဲ့တစ်ဖက်ကဝီဇီချုပ်ကျင်းမှုတဲ့အဖွဲ့ကတစ်ဖွဲ့အဲ့လိုဖြစ်နေတော့ဒီကရီအားလုံးပွားပြောက်သွားအောင်ကဥပဒေတစ်ခုထဲမှာရှိမှသာလဲဒါတွေပြပြောက်ပါမှာအဲအဲ့ဒီဒီခြေခံဥပဒေရှိနေမြတ်ကပလုံးကျွန်တော်တို့လက်ရှိဆိုတာဘလို့မှထိန်းချုပ်ပိုင်ခွင့်မရှိဘူးလို့ကျွန်တော်ယူဆပါတယ်အဲ့လိုမလုပ်နိုင်တဲ့မြတ်ကလပလုံးလူတို့ကလည်းတင်ပြပိုင်ခွင့်မရှိဘူးဒုက္ခရဆုံးရှုံးတာတွေနဲ့နာတာတွေပပြမှာမဟုတ်ဘူ
းရန်ကြီးလီရဲ့အစီရင်ခံစာဏီကုန်းချုပ်မှာတော့1989ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဥပိုင်လီမိတက်ဖွဲ့စည်းခြင်းဆိုင်ရာဥပဒေတွေကိုပြန်လည်သုံးသပ်တင်ကြောင်းတဘာဝတယံဇာတထုတ်ယူရေးကိစ္စမှာခိုင်မာတဲ့မူဝါဒတွေဥပဒေဤဥပဒေတွေချမှတ်ပြဋ္ဌာန်းဖို့လိုကြောင်းဥပိုင်လီမိတက်အနေနဲ့လည်းအကျိုးများတွေကိုဘယ်လိုခွဲဝေသုံးစွဲနေသလဲဆိုတဲ့ဗန္နာရေးဆိုင်ရာစီရင်ရှင်းတမ်းတွေကိုထုတ်ပြန်ဖို့လိုကြောင်းတိုက်တွန်းထားပါတယ်ခင်ဗျာ
ကုညံဝင်းအောင်ပါအခုဆက်လက်ပြီးတော့တရုတ်ကဘီလီယံနဲ့ချီရင်းနှီးမြှုပ်နှံတိစောက်မဲ့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်ခမ်းမမှာမနေ့ကပြုလုပ်တဲ့ဒီအများပြည်သူရှေးမောက်ဆွေးနွေးပွဲမှာဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုဆက်ပြီးတင်ပြမှာပါရှင်။တရုတ်ကျွေးပြီးစီမံစီမံကိန်းအဖြစ်လူများဝေဖန်ခံနေရတဲ့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့မတ်လ6ရက်နေ့ကရန်ကုန်မြို့တော်ခမ်းမမှာပြုလုပ်တဲ့ဆွေးနွေးပွဲမှာရန်ကုန်တိုင်းအစိုးရရဲ့ရန်ကုန်မြို့တစ်စီမံကိန်း NYDC အမှုဆောင်အရာရှိချုပ် Search Bank ခေါ်ဦးသိန်းဝေကအရင်ကကမ္ဘာပံရဲ့နာမည်ပျက်စီးရင်းတဲ့ထည့်သွင်းခံခဲ့ရတဲ့ China Communications Construction Company CCCC လက်ထက်စီမံကိန်းအတွက်ရင်းနှီးမြှုပ်နှံဖို့ပေးအပ်ခဲ့ရတဲ့အခြေအနေကိုအခုလိုရှင်းပြသွားပါတယ
်။ဆိုတော့ကျွန်တော်တို့ကခောက်ပေါက်များစွာပုဂ္ဂိုလ်တွေနဲ့ဆွေးနွေးတဲ့အချိန်မှာစီစဉ်ပြောရင်တကယ်လုံမယ်လုံမယ်ဂတိပေးတာတစ်ခွက်ပဲကြတယ်စီစီတစ်ခွက်ပဲကြတယ်အဲ့ဒီတစ်ခွက်ပဲကြတဲ့အချိန်မှာကျွန်တော်တို့မင်းတို့စီစီရောက်မှာမလုံဘူးဆိုလို့ရှိရင်ကျွန်တော်တခြားအမေရိကန်လုံချင်လားကျွန်တော်အရန်ဖိတ်ခေါ်တယ်နော်ဂျပန်လုံချင်လားကျွန်တော်ဖိတ်ခေါ်တယ်ကိုရီးယားလုံချင်လားဖိတ်ခေါ်တယ်အိန္ဒိယလုံချင်လားကျွန်တော်ဖိတ်ခေါ်တယ်ယူရီးယားလုံချင်လားဖိတ်ခေါ်တယ်တရားမလာဘူးလားလာရှိတယ်100မီလီထုတ်ဖို့200မီလီထုတ်ဖို့နော်ဒါလေးလုံမယ်ဟွာလေးလုံမယ်2ဘီလီယံထုတ်ဖို့လူကမရှိဘူ
းတစ်ဖက်မှာလဲ CCCC ကိုကမ္ဘာဘဏ်ကနေသူတို့သတ်မှတ်ထားတဲ့အမြင့်ပြတ်စီးရင်ကနေပယ်ဖျက်ခဲ့တဲ့အတွက်လဲအခုလိုလက်ခံခဲ့တာဖြစ်တယ်လို့ဦးသိန်းဝေကပြောပါတယ်လူအများစိတ်ဝင်စားနေတဲ့တရုတ်ကငွေစိုက်ထုတ်ရင်းနှီးခဲ့တဲ့အတွက်အကျိုးမြတ်ခွဲယူမဲ့ IRI 73ရာခိုင်နှုန်းကိစ္စမှာတော့တရုတ်ဘက်ကအရင်းနှီးပြန်ပြီးကြေမဲ့ကာလခမန်းချေ15နှစ်ကြာပြီးမှအဲ့ဒီအကျိုးမြတ်ကိုမြန်မာဘက်ကခံစား권ရမယ်လို့ခန့်မှန်းထားကြောင်းဦးသိန်းဝေကအခုလိုပြောပါတယ
်ကျွန်တော်တို့ document မှာကြည့်လို့ရှိရင်15နှစ်လောက်လိုအပ်တယ်ဒီရင်းနှီးမျိုးနာမှုကမ္ဘာတည်း15နှစ်လောက်လိုတဲ့ projection ဒီ assumption တွေရှိတယ်ဒါအကျိနေတာမဟုတ်ဘူး assumption တွေရှိတယ်အဲ့ဒီလိုစက်ရုံလိုဘယ်တစ်ခုပြင်လာလို့ရှိရင်ငွေရဘယ်လောက်ရမလဲဟလားမီးဘယ်လောက်ရောင်းနိုင်လို့အဲ့ဒီဟာမျိုးပေါ့နော်ဒီ assumption တွေအကုန်လုံးမှန်လို့ရှိရင်15နှစ်ပြည့်မှကျေမယ်
စီမံကိန်းအကျိုးမြတ် IRI 73ရာခိုင်နှုန်းခန့်စား권ရှိတယ်ဆိုတာကောင်းပေမဲ့ခမန်းချေ15နှစ်ကြာပြီးမှမြန်မာကရမယ်ဆိုတဲ့ကိစ္စမှာကိုယ့်ဘက်ကနစ်နာမှုတွေရှိနေတယ်လို့ American Trade Site မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကမြင်ပါတယ
် IRI ဆိုတာအရှင်းပြောလို့အစဉ်ကုန်ကြမဲ့ပုံကြစည်းရယ်အစဉ်ပြန်လဲအမြင့်ရမဲ့အကျိုးအမြတ်ပေါ့လေအကျိုးအမြတ်ဆိုတဲ့နေရာမှာခုနအလောက်ကိုင်းနေဖြစ်လာမယ်အင်းဒီတိုးတက်လာမယ်ဆိုတံပိုးကြီးအဲ့ဒါတွေကိုထည့်ပြီးတော့သူတို့တက်ထားတာအတင်းမစင်ဆိုတာနော်ဆိုစီမံကိန်းတစ်ခုလုံးရဲ့အကျိုးများရှိမဲ့နှုန်းလားတင်းမစင်ဆိုတော့သူတို့ကနေပြီးတော့ဆန်းနဲ့လုံးလုံးသူတို့ကကျိုးကင်ထားမယ်ဖြစ်တဲ့တည်းအကျိုးအမြတ်7300ကျပ်နှုန်းတာလေဟိုအကျိုးအမြတ်ကလည်းသူတို့ပဲဆန်းနဲ့လုံးသူတို့ယူသွားမယ်ကျွန်တော်တို့ဆိုတာမရဘူးလို့ကျွန်တော်တို့တုံ့ပြန်တယ်
အများပြည်သူရှေ့ဆွေးနွေးပွဲမှာရန်ကုန်မြို့တစ်စီမံကိန်း NYDC ကအဓိကဆွေးနွေးသူတွေအဖြစ်ဖိတ်ခေါ်ခဲ့သူတွေတဲ့စိမ့်လန့်အမိမြေပဝင်းကျင်အဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့စီးပွားရေးဗဏ္ဍာရေးလူမှုရေးတဘာဝပဝင်းကျင်ထိန်းသိမ်းရေးစတဲ့အချက်အလက်ပေါင်းစုံနဲ့ဝေဖန်ထောက်ပြသွားပြီးအထူးသဖြင့်ရန်ကုန်မြို့လူနေများတဲ့နေရာမှာဆက်မှုစုံတည်ဆောက်မဲ့စီမံကိန်းဟာတဘာဝပဝင်းကျင်ကိုထိခိုက်စေမှာဖြစ်ကြောင်းအခုလိုပြောသွားပါတယ်
စိတ်ုံနဲ့တန်မယ်ဆိုရင်အဲ့တိုက်လိုက်တဲ့เนาะ pollution ကပဲရောက်ရွှေတကုံဘေးအောင်တိုက်ရအောင် ကျွန်တော်နွေရာသီမှာဒါပြန်ပြန်လေတိုင်းကတော့3000နဲ့9000ပတ်လည်ပဲရှိတယ်အဲ့တော့ဂျင်းတွေပေါ်အဲ့တက်လိုက်တာ4နာရီလောက်ဆိုရင်ရှေ့ဆုံးဘုရားပေါ်မှာဒီ suspended solid suspended general particle တွေအပေါ်မှာနေနေရဆိုရင်အဲ့တော့ဒီမှာ okay ဒီမှာ industrial မှာဒီဘလောက်ပဲ pollutant လို့လို့เนาะကျွန်တော်ရဲ့ပြဿနာကဘာလဲဆိုတော့ EIA SI လို့တာတောင်းမှာစိတ်ယုံတယုံချင်းကချွတ်တဲ့ limit ကိုပဲသူက control လုပ်တယ်အဲ့တော့တစ်ခုလုံးစိတ်ယုံတွေအများကြီးကထုတ်လိုက်တဲ့เนาะ cumulative impact ကို control လုပ်တာမရှိဘူးဒါ just open ten တယ်ဖြစ်နေတော့တယုံချင်းကတော့ standard media လို့ပြောတယ်ထို့တော့เนาะစိတ်ယုံတွေများလိုက်တဲ့အခါတော့ပါတယ်အကုန်လုံးရွှေတကုံဖျားလို့ပါမျိုးလာတိမဲ့ဟာကိုဘယ်လို standard လုပ်လဲဆိုရပါကျွန်တော်စဉ်းစားလို့ရတယ်ဒါလည်း technical solution ရှိတယ်ဟုတ်တယ်နော်အဲ့တော့ကျွန်တော်ဆိုချင်တာကဒါပဝင်းညင်ပိုက်မှာပြောရတော့အများကြီးပေါ့ဗျာတို့လည်းအခြေုံငဲ့ညာသွားပြီးဒီအချက်လေးတွေကြောင့်ကျွန်တော်တို့ကတဘာဝပဝင်းကျင်အရာလုံးဝမလုပ်သင့်ဘူးပေါ့လုံးဝမလုပ်သင့်ဘူးဘာလို့လဲဆိုတော့ဒီဘက်ရန်ကုန်မြို့ဘက်ချမ်းမာတော့မှာလူအချက်တွေများနေတဲ့အချိန်ထဲမှာဘာကိစ္စသွားပြီးတော့ကိုယ့်ဘက်ကိုသွားပြီးတော့ရေးကျင်းတွေပေါ့ဒလားမျိုးဖွံ့ဖြိုးတိုးတက်အောင်လုပ်ရမယ်တော်တော် sequence ရဘယ်လိုလုပ်မလဲလုံးတဲ့ပုံစံ alternate တွေအားလာဖြစ်သွားမယ်နော်ဒီမျိုးပြဖွံ့ဖြိုးရေးတော့ကျွန်တော်သဘောတူတယ်တော်တော်လည်းဒီပုံစံနဲ့ဟုတ်လားမဟုတ်လားဆိုတော့ကျွန်တော်ပြန်စဉ်းစားမှဖြစ်မယ်
တရုတ် CCCC ကုမ္ပဏီကအဆိုပြုထားတဲ့ 1.6 ဘီလီယံကုန်ကြမဲ့ရန်ကုန်မြို့တစ်စီမံကိန်းကိုရန်ကုန်ကြီးမတိုင်တဖက်ကမ်းမှာအကောင့်ထဲပေါ်မှာဖြစ်ပြီးစီမံကိန်းပထမအဆင့်ကိုမြေအက2000ကျော်မှာအကောင့်ထဲပေါ်မှာဖြစ်ပါတယ်ရှင်ဒီနေ့အတွက်ဆယ်ရန်ဆောင်မွေးရဲကိုမြန်မာနိုင်ငံတွင်းမှာမဖြေဆိုနိုင်တဲ့ចောင်းသူចောင်းသားပေါင်းတောင်းတဲ့ချီရှိနေကြောင်းကြားသိနေရပါပြီထိုင်းမြန်မာနယ်ဆက်ရွှေပြောင်းအထက်တန်းစာတင်ကျောင်း3ကျောင်းမှရှိတဲ့ကျောင်းသူကျောင်းသားပေါင်း140ကျော်ကဝင်ရောက်ဖြည့်ဆူมาဖြစ်ပါတယ် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်ဆက်ကအထက်တန်းကျောင်း3ကျောင်းကရွှေပြောင်းကျောင်းသား140ကျော်ဟာမြန်မာအစိုးရစစ်ဆံမွေးဘက်ဖြစ်တဲ့ဆယ်တန်းဆံမွေးဘက်ကိုကရင်ပြည်နယ်မြဝတီမြို့မှာတွားရောက်ဖြည့်ဆူခဲ့ပါတယ်ဒီနေ့မှာတော့ရွှေပြောင်းစာတင်ကျောင်းကကျောင်းသားတွေအပြင်ဘန်ကောက်မြို့မှာအလုပ်လုပ်နေကြတဲ့ကျောင်းသားတွေလည်းပါဝင်တဲ့အကြောင်းစောအထက်တန်းကျောင်းကကျောင်းဦးကျော်သူရကပြောပြပါတယ
်ကျွန်တော်တို့ရောက်ဒီမှာဒီစောကတော့ကျွန်တော်တို့ကကျောင်းသား20ကျော်တက်ရောက်စာတူးလေးနဲ့တွေးတက်ပေါ့ကျောင်း3ကျောင်းတော့ဒီဘက်ကနေစာတူးလေးကတော့50ကျော်တွေးတက်ကတော့80ကျော်ပေါ့ဘန်ကောက်ကအဲ5ယောက်လောက်ပါတယ်ဒီဘက်နဲ့ပေါင်းပြီးတော့ဖြည့်တယ်ဘန်ကောက်ကကျတော့သူတို့အလုပ်လုပ်ရင်းသားပြန်ပြီးတော့ဖြည့်တဲ့လူတွေပဲ140ကိုရှိမယ်မ
ရှေ့ပြောင်းစာတင်ကျောင်းတွေကဆရာတွေအတွက်ကောကျောင်းသားတွေအတွက်ပါအစိုးရစစ်ဆံမွေးတွေဖြည့်ဆို့နိုင်ဖို့အတွက်အခက်အခဲတွေရှိပေမဲ့ကျောင်းသားတွေကိုအတက်နိုင်ဆုံးဆံမွေးတွေဖြည့်ဆို့နိုင်အောင်ညရောညပါသင်ကြားပေးခဲ့ရတာပါရွှေပြောင်းကျောင်းတွေရဲ့အခက်အခဲတွေကိုလည်းအခုလိုပြောပြပါတယ
်ကျွန်တော်တို့မက်ဆရာမှာကတော့အခက်အခဲရတော့ရှိတာပေါ့ကျွန်တော်တို့ကဘာလို့ဆို professional ဆရာတွေလည်းမဟုတ်အချို့ဆရာကလည်းနှစ်ဘာသာစီသင်ရတဲ့ဆရာတွေကြီးပဲဖြစ်နေတာပေါ့အခုကျတော့သာသာအခက်အခဲရှိတာတစ်မျိုးတော်ပြောကျောင်းသားပေါ်မူတီရာတမျိုးသူတို့ယူကျင်တဲ့အတွဲလဲယူလို့မဖြစ်ဘူးပေါ့တခါတလေမှတွဲရပိုင်ဟိုတွဲယူရင်လဲကျွန်တော်တို့မှအီကိုပဲရှိတယ်ဆိုအီကိုပဲပြန်တင်ရတာမျိုးဝိဇာတွေလိုချင်တဲ့ကလေးကဝိဇာတွေမရှိခြင်းဆိုလဲသိပ္ပံတွေသက်သက်တင်ရတဲ့ကလေးအဲ့လိုမျိုးတွေဖြစ်နေကြတာပဲဆရာမလုံလောက်တာနဲ့ဆရာအီသေးပေါ်လဲမူတီတာပေါ့
ပြီးခဲ့တဲ့2018ခုနှစ်ပညာသင်နှစ်မှာတော့ထိုင်းမြန်မာနယ်စပ်ကရွှေပြောင်းအထက်တန်းစာသင်ကျောင်း3ကျောင်းကမြန်မာအစိုးရစစ်ဆယ်တန်းဆံမွေးဘဲကိုကရင်ပြည်နယ်စာစစ်ဌာနကနေ121ယောက်ဝင်ရောက်ဖြည့်ဆူခဲ့ရမှာ 20.66 ရာခိုင်နှုန်းအောင်မြင်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိမတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း13000ကျော်ရှိပါတယ်။မြန်မာအစိုးရစစ်ဆံမွေးဘဲတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးစတင်ဖြည့်ဆူခွင့်တွေရခဲ့ပါတယ်။အခုဆိုရင်ရွှေပြောင်းစာတင်ကျောင်းတွေကအောင်မြင်ခဲ့တဲ့ကျောင်းသားကျောင်းသူတွေဟာနိုင်ငံတကာတက္ကသိုလ်တွေနဲ့မြန်မာပြည်ရင်းကတက္ကသိုလ်တွေမှာပညာသင်ကြားနေကြတာတွေလည်းရှိနေကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းတိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးအခက်ခဲနိုင်ဆုံးဒီအလားအလာတွေနဲ့ပတ်သက်ပြီးတော့ဥကြော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါပြင်သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်မှာပါတခါနနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းကြားဖို့ရှိပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ဥကြော်စံသားနဲ့ဒေါ်လှလှတန်းတို့ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံဘိန်းဆိုင်ပြမှုကုလလစ်လာချက်လက်တွေ့နဲ့ကင်းကွာဆိုတဲ့ခေါင်းစဉ်နဲ့ Frontier မှာရေးသားထားတဲ့စောင်းမားကိုဖတ်ပါတယ် UNODC လို့ခေါ်တဲ့ကုလသမဂ္ဂမူရင်းနဲ့ရာဇဝမှုဆိုင်ရာယုံကမြန်မာနိုင်ငံဘိန်းဆိုင်ပြမှုနဲ့ပတ်သက်ပြီးနောက်ဆုံးပြုလုပ်ခဲ့တဲ့လစ်လာမှုဟာတကယ်လက်ရှိအခြေအနေမှန်ကိုကြံကြံဖြစ်စေတယ်လို့ Amsterdam အခြေစိုက် Transnational Institute TNI သုရေသနအဖွဲ့ကပြောကြောင်းဤသားထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး UNODC ရဲ့လစ်လာချက်ကိုပြန်လည်ရုပ်သိမ်းဖို့ KIO ကတောင်းဆိုထားတယ်လို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာဘိန်းအများဆုံးစိုက်တဲ့နေရာဒေသတွေဟာ KIA ထိန်းချုပ်တဲ့ကချင်ပြည်နယ် MNDAA ထိန်းချုပ်တဲ့ရှမ်းပြည်မြောက်ပိုင်း PNLA RCSS SSC နဲ့ရှမ်းပြည်အစီပိုင်းပြည်သူစစ်တွေထိန်းချုပ်ထားတဲ့နယ်မြေဒေသတွေဖြစ်တယ်လို့ဖော်ပြထားပါတယ်ဒါတွေအလုံးဟာအငင်းပေါ်စရာအချက်အလက်တွေပြနေတယ်လို့ TNI ကဆိုပါတယ်တကယ်တမ်းမြန်မာနိုင်ငံမှာဘိန်းအများဆုံးစိုက်ပျိုးတဲ့ဒေသတစ်ခုဟာဝိုင်းမော်မြို့နယ်တရုတ်နယ်စပ်ကအစိုးရထိန်းချုပ်နယ်စပ်လုံခြုံရေးအဖွဲ့ရဲ့နယ်မြေဖြစ်တဲ့စဒုံဒေသနဲ့နောက်ထပ်အစိုးရထိန်းချုပ်နယ်မြေတစ်ခုဖြစ်တဲ့တနိုင်းမြို့နယ်တို့ပဲဖြစ်တယ်လို့ TNI အစီရင်ခံကဆိုပါတယ် MNDA ဟာကုကန်ဒေသကို2009ခုနှစ်မှာလက်လွတ်ခဲ့ရပြီးအခုခါမှာပျောက်ကြားအဖွဲ့အစည်းနဲ့လှုပ်ရှားနေရလို့ဆိုပါတယ်ဒါကြောင့်အခုဘိန်းဆိုင်တဲ့ဆိုတဲ့နေရာတွေဟာတမ်တော်လက်အောက်ခံပြည်သူစစ်တွေဖြစ်ကြတဲ့ကုတ်ခိုင်မြို့နယ်တာမွန်ရဲ့အဖွဲ့နဲ့နမ်ခမ်းမြို့နယ်ကပန်ဆေးပြည်သူစစ်တို့ထိန်းချုပ်တဲ့ဒေသတွေဖြစ်တယ်လို့ဆိုထားပါတယ်။ဆမ်ဂျီတောင်ပိုင်းဒေသမှာလည်းဘိန်းအများဆုံးစိုက်တဲ့ဒေသတွေဟာ MCA ခေါ်ပြည်လုံးကျော်အပြည့်အစုံရေးသဘောတူညီချက်ကိုအစိုးရနဲ့ရယူထားတဲ့အဖွဲ့တွေဖြစ်ကြတဲ့ RCSS SSA နဲ့ PNLA တို့ထိန်းချုပ်တဲ့ဒေသတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီဒေသတွေကိုဖော်ပြတဲ့နေရာမှာလဲ UNODC ရဲ့အစီရင်ခံစာထဲမှာမြေပုံကမှားနေပါတယ်ဒီလိုအမှားအယွင်းတွေဖြစ်နေတဲ့အတွက်ကြောင့်လဲ UNODC ရဲ့လစ်လာမှုဟာ KIO နဲ့တခြားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဝေဖန်မှုကိုခံလာရတာမဆန်ဘူးလို့ဆိုထားပါတယ် UNODC ရဲ့လစ်လာချက်ထဲမှာရှမ်းပြည်အစီပိုင်းဘိန်းဆိုင်ဒေသတွေဟာပြည်သူ့စစ်အုပ်စုတွေရဲ့ထိန်းချုပ်နယ်မြေဖြစ်တယ်ဆိုတာမှန်ပေမဲ့အဲ့ဒီပြည်သူ့စစ်အဖွဲ့တွေဟာတမရော်ရဲ့လက်အောက်ခံအဖွဲ့ဖြစ်တယ်ဆိုတာကိုဖော်ပြဖို့ပြက်ကွက်နေတယ်လို့ထောက်ပြထားပါတယ်။ UNODC လိုနိုင်ငံတကာအဖွဲ့အစည်းတစ်ခုအနေနဲ့မမှန်ကန်တဲ့အစီရင်ခံစာလေးလာမှုတွေကိုထုတ်ပြန်တာဟာမြန်မာပြည်ငြိမ်းချမ်းရေးဖြစ်စဉ်နဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးအထောက်အမှုတွေအတွက်အကျိုးရုပ်စေတယ်ဆိုတာကိုသတိထားဖို့လိုအပ်တယ်လို့လည်းဆိုထားပါတယ်။ UNODC ရဲ့မြန်မာပြည်ဆိုင်ရာအကြီးအကဲကတော့သူတို့ရဲ့လေးလာတွေ့ရှိချက်ပေါ်မှာပဲရက်တည်တယ်လို့ပြောကြောင်းကြေညာထားပါခင်ဗျာ
မြန်မာနိုင်ငံရဲ့တစ်တောတွေကိုအလွဲသုံးစားလုပ်ခဲ့သူကျွန်းတစ်ဘင်းဟာဘယ်သူလဲဆိုတာအမည်တက်လို့ရပြီဆိုတဲ့ခေါင်းကြီးနဲ့တမွန်ကဘေးသတင်းစာမှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်ကျင်ပြလိုပါတယ်အစီရင်ခံစာတစ်တခုအရပြီးခဲ့တဲ့နှစ်ကတည်ဆုံခဲ့တဲ့တရုတ်တရေကြီးချိန်ပေရွှီဟာအဂတိလိုက်စားတဲ့မြန်မာအစိုးရအရာရှိတွေကိုတန်းနဲ့ချီလက်ထိုးထားပြီးမြန်မာနိုင်ငံရဲ့ဆင့်မြင့်ကျွန်းတန်ချိန်ပေါင်းများစွာကိုဈေးပေါ်ပေါ်နဲ့ဝယ်ယူခဲ့တယ်။သူဟာအစိုးရနဲ့ပေါင်းပြီးနိုင်ငံကိုလိမ်လည်ခဲ့တယ်။တချို့ကျွန်းတွေဟာ EU နဲ့အမေရိကန်နိုင်ငံတွေကိုတောင်ရောက်တယ်လို့ UK အခြေစိုက် EIA ခေါ်ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာစုံစမ်းစစ်ဆေးရေးဌာနကတွေးရှိချက်နဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။တရုတ်လူမျိုးချိန်ပွေချီဟာ ထိုင်းအမည်ချက်တာအပီပတနာအမည်လည်းရှိပြီးသူ့ကိုမြန်မာကျွန်းလုံငန်းရဲ့စင်ပြိုင်ဥက္ခရာကြီးဖြစ်တောင်းတင်စားခေါ်ဝေါ်ကြတယ်လို့ဆိုပါတယ်2018ဧပြီလကသူမကွဲလွန်မီချိန်ဟာထိတ်တန့်အစုရရရှိတွေကိုပြပမှထားတဲ့သူ့ကိုယ်ပိုင်ဘန်စင်းကနေဒေါ်လာတန်နဲ့ချီလက်ထိုးခဲ့တာဖြစ်တယ်လို့ဆိုပါတယ်အပြန်လန်အားဖြင့်သူဟာမြန်မာနိုင်ငံရဲ့အရေးအသွေးမြင့်တဲ့ကျွန်းတစ်ကိုအရေးအသွေးညံ့တဲ့ဈေးပေးပြီးဝယ်နိုင်ခဲ့ပြီးနိုင်ငံတကာကျွန်းဝယ်ယူသူတွေကိုတခါဈေးကြီးကြီးနဲ့တစ်ဖက်လည်းပြန်ရောင်းနိုင်ခဲ့တယ်လို့ EIA ကဆိုပါတယ် QJ Corporation ဘိုင်ထိုင်ဝမ်ကျွန်းကုန်တဲ့ဇင်ကွန်ဖူးနဲ့ EIA ချုပ်ရဲ့စုံစမ်းစစ်ဆေးရေးမှုတွေတွေ့ဆုံမှုကတဆင့်ချိန်ရဲ့ရှုပ်ဝဲတဲ့ခန်းကန်တာအကြောင်းသိလာရတယ်လို့ဆိုပါတယ်အာဖူးလို့လည်းခေါ်တဲ့ဇင်ဟာ EIA စုံစမ်းစစ်ဆေးရေးမှုတွေကိုပြောခဲ့တာကကျွန်းတစ်ကောင်းတွေကိုဈေးနှိမ်ဝယ်ခြင်းအဖြစ်ချိန်ဟာသူ့လုပ်ငန်းကိုကြီးထွားစေခဲ့တယ်လို့ဆိုပါတယ်ကျွန်းကုန်တဲ့ချိန်ဟာဟောင်ကောင်ကုမ္ပဏီဖြစ်တဲ့ချိန်ဟင်းအပြင်ထိုင်းကုမ္ပဏီဖြစ်တဲ့ထိုင်းဆဝတ်ပို့ကုန်သွင်းကုန်ကုမ္ပဏီလည်းပိုင်သူဖြစ်ပြီးထိုင်းဆဝတ်ဟာ1988ခုနှစ်ကမြန်မာနိုင်ငံမှာတစ်ထုတ်လုပ်ခွင့်ရတဲ့ထိုင်းကုမ္ပဏီ35ခုနှစ်တခုဖြစ်ခဲ့ပြီး1993ခုနှစ်မှာတော့ရှမ်းပြည်နယ်မှာလုပ်ခွင့်ရတဲ့ကြံရှိတဲ့ထိုင်းကုမ္ပဏီ5ခုနဲ့တခုဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာချိန်ရဲ့လုပ်ဖို့ဂိုင်းဘက်တွေမှာထိတ်တန့်အစိုးရရရှိတွေပါပြီး2017ကမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့တောင်မှသူဟာအဆက်အသွယ်ရှိတယ်လို့ EIA ကဆိုပါတယ်ဒါအပြင်မြန်မာနိုင်ငံမှာချိန်ရဲ့ကုမ္ပဏီတွေရဲ့အထွေထွေမန်နေဂျာဟာသူ့ရဲ့ညာလေယုံဟန်ဇိုလင်းဖြစ်တယ်လို့EIA ကအတည်ပြုနိုင်ခဲ့တယ်လို့လည်းဆိုပါတယ်အစိမ့်အစိုးရရရှိတွေတစ်တော်ဝင်ကြီးဌာနအရာရှိတွေဗိုလ်ချုပ်တွေနဲ့နိုင်ငံပိုင်မြန်မာတစ်လုံက MDE အရာရှိတွေကိုချိန်ကလတ်ထိုးပြီးကျိုးလီလန်တွေမှာအစိမ့်ကျိုးတွေကိုအစ်နှိတ်တတ်မှတ်ခါဈေးနှုန်းတက်တာစွာနဲ့ဝယ်ယူနိုင်ခဲ့တယ်လို့ EIA ကဖော်ပြပါတယ်ကျိုးလုံးတွေကိုအစ်၅ဒါမှမဟုတ်အစ်၆လို့ရေးသတ်မှတ်ပြီးတကယ်တော့အစ်၁ရမမဟုတ်အစ်စ်နှစ်ကျွန်းလုံးတွေဖြစ်ကြတယ်လို့ဆိုပါတယ်အာဂရီလိုက်စားတဲ့ဘူချုပ်တွေနဲ့အစိုးရရရှိတွေရဲ့သားသမီးတွေပညာသင်စရိတ်အတွေ့အပြင်ဒေါ်လာတန်းနဲ့ချီချိန်ကလက်ထိုးခဲ့တာလို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်သောတာရှင်များရှင်မတ်လ၈ရက်နေ့ဟာပြည်ပြည်ဆိုင်ရာညှို့မြင့်များနေ့ဖြစ်ပါတယ်အိမ်တွင်အကျန်းဖက်မှုလိမ်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့တဲ့တွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအခြေအနေဘယ်လိုရှိနေပါသလဲအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထူးအစီအစဉ်ဖြစ် VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဇာတာမင်းနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နနေခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီကိမ်နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
Not bat an eyelash.
ဖြစ်ပါတယ်။စာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကရိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ်။ eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်။ဒါကြောင့်မလို့ကပတ်တစ်ခုလုံးရဲ့လုံးကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါ။ကျမတို့မြန်မာမှာလည်းမြင့်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများသိပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံ့အားလည်းမသင့်စိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်။ဒီနေ့တော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။
Her father did not bat an eyelash when his daughter told him she's getting married. Her father did not bat an eyelash when his daughter told him she's getting married. Not bat an eyelash.
American Tong English are things are see single tomorrow. View him your mabai yotan yet, the Ninla ni, Nyanigi, a season Ima, Jishu Abbe Nijabarisha, a kudo, Puezibon Pinsi, a keke naiso, a la lane, but the bureau, Nemai don't touch a season ma, Ujos and Daga, Swinri Tavare. Puezibon Chigan Ubri Pinsine and Nine, Dina, Dine Rima, Dine Winjijoku, Dine Luto, yet Messana, Dine, Cat and Lana Bime, Dianari to Bama, Jom Tunai Bulo, Ubri, Tauku Pu, Gunyet, Ditown to Uang Tuga, Dong the Barre, Leshi Puezibongo, Dime Yi, Ninja, Dotesime, Puezibone, Asa, Tonai to Ludu Loshamu, Nineda, Pinai Melule, Subare, Luquin Yishini, Uang Tune, Ujosanaga, Swinri, Dong that Tavarish.
ကျွန်တော်တို့ခင်ဗျာအခုမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုတော့ပြောဆိုကြိုးပမ်းချက်တွေတော်လေးကြားနေရပါတယ်ပထမဆုံးအကြံဉာဏ်စီးကျင်တာကဒီလိုပြောဆိုကြိုးပမ်းချက်တွေကြားလာတော့ဥအောင်သူရဲ့တုံ့ပြန်မှုပေါ့လေဘယ်တော့အကောင်းမြင်တဲ့သဘောထားနဲ့တုံ့ပြန်မိပါသလဲဟာလကားပါကွာဆိုပြီးတော့များတုံ့ပြန်မိပါသလားအဲ့ဒါကိုအကြံဉာဏ်စီးကြည့်ပါအဲ
အကြောင်းလဲဆိုတော့ဒေါ်စန်းစုကြည်လွတ်တော်ရဲ့ရောက်တာ၆နှစ်လောက်ရှိသွားပြီ။ဝေကြီးကိုပြင်မယ်လို့ဒီဘုံများဆိုတာဒီဘက်နဲ့လွတ်တော်ပြင်ပါပါလဲဒီဘက်နဲ့လက်မှတ်ထိုးတာလေ၅သန်းလောက်ရနေပြီ။မဖြစ်ဘူး။အင်မတန်ကိုရေးကြီးတဲ့နိုင်ငံတကာပြည်မှုကြီးကျူးလွန်တဲ့အဆင့်ကိုရောက်ပြီးတော့လူသမဂ္ဂပြည့်လက်ရှာဖွေမရှင်ကဒီစစ်ကောင်းဆောင်တို့ရေးယူဖို့လိုအပ်တယ်လို့တင်သွင်း လုလာခဲ့တော့ညာလေတဲ့ဘာမှဖြစ်မလာဘူးဖြစ်မလာတော့အခု2020ရေပေါက်ကွေးနေလာတဲ့အချိန်မှာခွေစည်းဝန်ကြီးအောင်ဥပဒေကိုပြင်မယ်ဆိုတဲ့ဂရီကိုတစုံတရာလူလူရတယ်ဆိုတဲ့အနေထားမျိုးဖန်တီးပြီးလိုက်ဖို့လိုအပ်လာတယ်တကယ်တော့နှစ်တာရကြားတဲ့ကြိုးရကြားတဲ့ဘယ်ခွေစည်းဝန်ပြောင်းရန်ချက်ကပြင်ပြီးမှမဟုတ်ဘူးသို့တော့ရေးရမှာလောက်တဲ့ပြောင်းရန်ချက်ပေါ့ဗျာ
အဲ့မှာအဓိကကြားတဲ့ကျွန်တော်တို့နားလည်လောက်ပြောရင်ပေါ့လေစစ်တပ်က25ရာခိုင်နှုန်းယူထားတဲ့ကိစ္စဥပဒေပြုဖွဲ့စည်းမှာနောက်တစ်ခုကြီးဌာနသုံးခုချုပ်ကိန်းထားတဲ့ကိစ္စနောက်တစ်ခုကတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေရဲ့ပြည်နယ်တွေမှာအုပ်ချုပ်ရေးအာဏာ executive power ကိုပြည်နယ်တွင်းကအမတ်တွေရဲ့ဆန္ဒနဲ့ဗဟု NLD ရဲ့ဆန္ဒအတိုင်းခန့်အပ်တဲ့ဆိုတဲ့ကိစ္စတွေလို့ကျွန်တော်ထင်ပါတယ်အဲ့ဒီမှာတိုင်းရင်းသားအရေးနဲ့ပတ်သက်လို့ကလုံးဝမဖြစ်နိုင်ဘူးလားခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကလည်းပဲသဘောတူမယ်ဆိုတဲ့လေသံထွက်ပါတယ
်ခုနကတော့ဆုံးပြောတဲ့မှာပို့ကနေ67အဲ့ဒါကတိုင်းရင်းသားအရေးနဲ့ဆိုင်တာလေအဲ့ဒီလိုပြောင်းရမ်းချက်မျိုးကိုပြင်ကောင်းပြင်ပေးနိုင်တယ်ပြင်ကောင်းပြင်ပေးလိုက်နိုင်တော့ညာလည်းပဲတိုင်းရင်းသားတွေကကိုယ့်ပြည်နယ်မှာကိုယ့်ရဲ့လူမျိုးကိုကိုစားပြုတဲ့ဒီနယ်ဥပဒေတွေချစ်လာတော့နိုင်တော့ညာလည်းပဲဒီအနှစ်သာရရတော့ဘာမှတူတက်လာမှာမဟုတ်ဘူးအကြောင်းလဲဆိုတော့ဖဲတွဲပြည်တော်စုပုံစံတော်ကိုသွားတဲ့အခါမှာအိကရင်းကအကြုံကတရားရှင်တရားရှင်ကလွတ်လပ်ပေးမလိုက်ထည့်မြက်ပြီးတော့အင်မတန် powerful အားကောင်းတဲ့တရားရှင်ဖြစ်ရတယ်ဒီနှောင်းကြီးဖွဲ့စည်းပုံချီရန်ဥပဒေအောက်မှာဘယ်တော့မှဖြစ်နိုင်ဘူးအကြောင်းလဲစစ်ဘက်ဆိုင်ရာတရားရှင်ကရှင်ပြန်တရားရှင်ဖြစ်နေ separate existence ဖြစ်နေအကြောင်းစစ်ဖက်ဆိုင်ရာတရားရှင်ကိုလုံးဝဖြုတ်ယူနေတဲ့ဘယ်တော့မှရှင်းမနေဖြစ်ရုံမတော်နိုင်ဘူး
ဆိုတော့အခုဖွဲ့စည်းပုံထဲမှာတရားစီရင်ရေးဟာတကယ် separation of power ပြတ်ပြတ်သားသားပြတ်ထမ်းမထားဘူးဆိုတဲ့သဘောလားခင်ဗျာ
ရပ်ပြဆိုင်ရာတရားစီရင်ရေးကိုအဲ့လိုပြတ်ထမ်းမထားတဲ့အပြင်အရှင်ပြိုင်တရှိနေတဲ့စစ်ပဆိုင်ရာခွင့်ရုံးဟာအဲ့ကိုစိုးဝါတယ်စိုးဝါလို့အကြီးရယ်ဒီကမ္ဘာလုံးကဘယ်နိုင်ငံမှမရှိဘူး အဲ့အောက်မှာဘာမှလုပ်လို့မရဘူးဘာပြဿနာတက်လာတက်လာစစ်တပ်ကျူးလွန်နေကိစ္စတွေဘာမှရည်ကလို့မရဘူးအဲ့တော့ကိုယ့်ပြည်နယ်မှာကိုယ်အမတ်ကဟလာပြည်နယ်ဝန်ကြီးချုပ်ဖြစ်သွားလို့ညာလေပဲအဲ့ပြည်နယ်ဝန်ကြီးချုပ်မှာဘာအာဏာမှမရှိဘူးဘာကြောင့်လဲဆိုတော့ပြည်နယ်ဖုံဖြွေးလုတော့မယ်ဆိုရင်ငွေလိုတယ်လေကွာငွေဘယ်ရစီစင်းလာမလဲအဲ့ငွေငွေကြီးစီမံခံဝဲမှုကိုယ့်အနေကိုပြည်နယ်မှာလေပတ်နိုင်တဲ့နေထားမရှိဘူးဥမာဆိုကြပါစို့ဗျာကျောက်ထွက်တဲ့ပြည်နယ်မှာကျောက်ကရလာတဲ့ဘဏ္ဍာငွေကြီးကိုသူ့ပြည်နယ်မှာသူပြည်မှာခံရပိုင်လို့မရှိဘူးအဲ့တော့ဘ ഹു ဘလောက်ပေးရမယ်ဆိုတာမျိုးအဲ့ဆိုရင်တော့ပြည်နယ်မှာစီမံခံရပိုင်လို့ရှိသေးတယ်ဥတော့ကျောက်ထွက်တဲ့ပြည်နယ်မှာကျတော့ကျောက်သွေးကပေးထားတယ်ကျောက်ကဝင်လာတဲ့ဝင်ငွေကြီးအကုန်လုံးကိုတော့ဘ ഹു ကစီမံခံရယူထားတယ်ဘယ်လိုလုပ်ပြီးဒီပြည်နယ်တိုးတက်မလဲဒီပြည်နယ်မှာဘာဝင်ငွေရှိမလဲဒီလိုအခြေအနေမျိုးအောက်မှာဥမာ160တလောက်ကိုပြင်ပေးလိုက်ယူနေဘာမှဖြစ်လာမှာမဟုတ်ဘူ
းနောက်တစ်ခုကအဲ့စစ်တပ်ကလွှမ်းမိုးနေတဲ့ကိစ္စဆိုတော့ပြည်နယ်တွေရဲ့စီဝါရေးစီမံခံခွဲခွင့်သူတို့ပြည်နယ်ထွက်သရံဇာတအပေါ်မှာသူတို့ရဲ့ဩဇာတစုံတရာအတိုင်းအတာထိသူတို့ရပိုင်ခွင့်တွေတော့မှမပြင်နိုင်ဘူးဆိုရင်စစ်တပ်ကပို့ချုပ်ကင်ထားတယ်ဆိုတဲ့ကိစ္စတွေနဲ့ကြတော့ပို့ပြီးတော့ခက်ခဲမဲ့သဘောရှိနေတာပေါ့ခင်ဗျာ
အဲ့ကိုကက်ခဲတာပေါ့အဓိကဘာကြောင့်ကက်ခဲလဲ။ရာကိစ္စအားလုံးကကာလုံနဲ့တည်းမှာရှိတယ်။ဒါကြောင့်ကာလုံဟာအနာရေးတွဲကိုချုပ်ကင်ထားရတာပဲ။ကာလုံကသုံးပြီးရတဲ့ဘယ်တော့မှဘာမှလုပ်လို့မရဘူး။ဒေါ်ဆန်းစုကြည်တော့ဒီတိဘာမှကိုလုပ်လို့မရဘူး။အဲ့တော့သူ့ကိုဟာလာဒီဒီနိုင်ငံကြီးဆိုင်ရာတရားရုံးတွေရုပ်ဆောင်ရင်ချင်းမှကာကွယ်ပြီးထားတဲ့အတွက်ဆုလက်ပြန်ပြီးရနေနဲ့အဲ့လိုပိုးမမျိုးလေးတချို့ကိုပြင်ပြီးကောင်းပြင်ပြီးနိုင်တယ်။အဲ့လိုပြင်ပေးလိုက်ပြီးအဲ့ဒါလက်ခံရင်ဆက်သွားနေတဲ့ကလပ်ပတ်လုံးတော့ကြည်အနာရှင်စနစ်ဆက်လက်သဆိုးရှိနေပြီးတော့ပြည်ကျုံဆက်ဆက်ခင်းနေဦးမှာပါဗျာ
အဲ့တော့ဒီဖွဲ့စည်းပုံတစ်ခုလုံးကဟိုတစားဒီစားပြင်နေုံနဲ့မဖြစ်ဖြစ်နေတယ်တကယ်နေလို့မရတဲ့အင်အိုကြီးလိုပဲလုံအောင်ဆွဲဖြူပြီးတော့အစ်စ်ပြန်ဆောင်မဲ့သဘောဖြစ်နေတာပေါ့ဗျာ
အာသိရှင်းတော့ဗျာအဲ့တိုင်းဥက္ကုဏီပြောခဲ့တာပဲဥက္ကုဏီပြောခဲ့တာသိရှင်းတာပဲကျွန်တော်လည်းအဲ့တိုင်းပြောခဲ့တာကြားရရတဲ့တော်လေးတိုင်းကြီးနေပူဆိုးလေးလူတွေဆင်းရဲနေတဲ့လေစေတနာပေါင်းစုံတက်လေတကယ်ပေါင်းစုံတက်လေအခုကြည့်လေခင်ဗျာအသေးပေမှာမရှိပဲဒီရခိုင်ပြည်နယ်မှာဒီလောက်ထီအောင်စစ်ပွဲတွေဖြစ်ပြီးတိုင်းမတည်မြင်ဖြစ်နေတဲ့ကိစ္စချင်းမှာ investment ဒီလာလုံးကြပါဆိုပြီးတော့ဒေါ်စန်းစုကြည်ကဖိတ်ခေါ်တယ်ဆရာသမီးခွလာဘလောက်ပြန်သဘောမကျလိုက်လဲစဉ်းစားကြည့်တာပါရင်းကြိုင်းရောမလုံနိုင်ပဲနဲ့ဘယ်တော့မှတူတက်ဝင်မရနိုင်ဘူ
းနောက်တစ်ခုကဖွဲ့စည်းပုံပြင်ဆင်ရေးအသိခက်အောင်လုပ်ထားတယ်ပေါ့လေလွှတ်တော်မှာမဲစနေနဲ့သွားမယ်ဆိုရင်ဒါပေမဲ့လူလူဆန္ဒခိုင်ပွဲလုပ်ပြီးတော့ဒီဟာကိုရုပ်သိမ်းနိုင်တယ်ဘာညာဆိုတော့အလားတူတစ်ခုလဲထောက်ပြကြတာရှိရတယ်ဥပဒေပညာရှင်တွေကဆိုတော့အဲ့ဒီကထိလုံမဲ့အခြေအနေရောဗမာပြည်မှာပြေးပါမလားဗျာ
လူလူဆန္ဒခိုင်ပွဲနဲ့တော့ရုပ်သိမ်းမှုတော့မဖြစ်ဘူးလူလူလူရှာမှုနဲ့ရုပ်သိမ်းမှမရဘူးလူဆန္ဒခိုင်ပွဲလုပ်ခွင့်ပြေးပါဘူးမဟုတ်ဘူး
လူလူလှုပ်ရှားမှုကိုတော့စစ်တပ်ဘက်ကခွင့်ပြုပါမလားဆိုတာလေမေးစရာဖြစ်လာတာပေါ့
ဖြစ်လာရဲ့သို့တော်လည်းပဲသူ့အဖွဲ့အစည်းအပြောင်းလဲဖြစ်တာဟာအာဏာရှင်ကြီးအလိုကျနဲ့ဖြစ်သွားတာမဟုတ်ပါဘူးအာဏာရှင်ကြီးရဲ့အလိုဆန္ဒကိုဆန့်ကျင်ပြီးဖြစ်သွားခဲ့ကြတာဒီအဲ့လိုကျွန်တော်တို့စဉ်းစားမှာဖြစ်ပါတယ
်နောက်တစ်ခုကျွန်တော်နမူနာနှိုင်းရှင်ပြီးတော့လူတွေတော်များများနှိုင်းရှင်ပြောရတယ်ဒီစစ်တပ်ရဲ့ကြီးစိုးမှုကနေပြီးတော့တဖြည်းဖြည်းဒီမိုကရေစီအသွင်ပြောင်းသွားတဲ့အထက်မှာအင်ဒိုနီးရှားမူနာနဲ့နှိုင်းရှင်ပြီးပြောကြတာလည်းရှိကြပါတယ်။ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထူကဘယ်လိုနှိုင်းရှင်သုံးသပ်လုပ်ရလဲ
။အင်ဒိုနီးရှားမူနာကသူ့အဖွဲ့အစည်းအခြေခံပြောင်းသွားတာ။အင်ဒိုနီးရှားမှာအဓိကမီဒီယာတွေဖိနှိပ်မှုတွေတက်လာတဲ့အခါမီဒီယာတွေဘက်ကဝိုင်းရက်ကြတယ်။အဲ့တော့အင်ဒိုနီးရှားလီဂယ်ဖောင်ဒေးရှင်းဆိုတာရှိတယ်။နောက်ကအများကြီးဘက်ကင်ပြလိုက်တယ်။ဒီပရက်ရှာနဲ့အင်ဒိုနီးရှားပြောင်းသွားတာယူပြောင်းသွားတာမဟုတ်ဘူး။အနာရှင်ကသူကသူကသဘောကျလို့အဲဒါကြီးနှုတ်ဆုပ်ပြီးတော့မဟုတ်ဘူးလူလူကတိုက်ပြီးတော့ယူလိုက်တာဖြစ်တယ
်မြန်မာပြည်မှာလည်း88တုန်းကတော့တိုက်ခတ်ရတာပဲနောက်ပြီးတော့မီဒီယာမြန်မာပြည်ကမီဒီယာကရောအင်ဒိုနီးရှားမီဒီယာနဲ့ပဲလို့ကွဲလွန်နေလို့ခင်ဗျပြည်တွင်းမီဒီယာကိုပြောတာလားနိုင်ငံတကာမီဒီယာကိုပြောတာလားမသိဘူ
းပြည်တွင်းမီဒီယာလေ
ဟာ
ပြည်မှာမီဒီယာကြီးပြဿနာတက်သွားတဲ့အခါကျတော့မီဒီယာတွေဘက်ကလူလူကရက်တယ်နောက်ပြီးတော့ဒီဥပဒေဖွဲ့စည်းတဲ့ရက်ပြီးတော့လူလူလှုပ်ရှားမှုဖြစ်သွားတယ်။အဲဒီမှာအဓိကပြောင်းလဲဖြစ်သွားတာလေ
။ဆိုတော့နောက်ဆုံးအနေနဲ့ မြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းလဲရင်တိုင်းပြည်တိုးတက်စရာစစ်တိုးစရာဘာမှလမ်းမရှိဘူးဆိုတော့ဖွဲ့စည်းပုံပြောင်းလဲနိုင်မဲ့အသင့်လျော်ဆုံးလူထုရဲ့သက်မစဒီဝဲနဲ့ပြောင်းလဲနိုင်မဲ့နေရာရှိပါသေးရဲ့လား
ရှိတော့ဗျာဒီအခုပြီးလာတဲ့အချိန်ကြီးကံပြီးတော့ပထမတစ်ချက်ချက်ကထောင်ရှိဖွဲ့စည်းပုံအခြေခံဥပဒေရှိနေတဲ့ကာလပါလို့အရုပ်ဘောအရုပ်ပြည်အောင်စုတို့ဘောဘယ်တော့မကောင်းဘူးဆိုတော့ရှင်းရှင်းနားလည်လက်ခံဖို့လိုပါတယ်ဒုတိယချက်ကကိုလူချင်းနဲ့ဆက်ရပြောင်းဖွဲ့စည်းပုံကပါလေကိုပြည်နယ်တွေလူချင်းနဲ့ပြည်နယ်ဖွဲ့စည်းပုံခြေခံဥပဒေကပါလေအဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုကကိုပြင်ဆင်ရေးဆွဲလှုပ်ရှားမှုအားကောင်းပေါ်လာကြည့်တမ်းပါနိုင်ငံတကာကြည့်မနေပါဘူးပြောင်းလဲဖြစ်လာပါပ
ါဒါမဲ့ဒါပြောင်းလဲမှကိုပြည်တော်စုကောက်မယ်တိုင်းပြည်ကောက်မယ်ကို့အတွက်လည်းအကျိုးရှိမယ်ဆိုရဲအစီမျိုးအထူးသဖြင့်ဒီစစ်တပ်ဘက်ကဒီလိုအစီမျိုးဝင်လာဖို့တော့အရေးကြီးတာပေါ့အဲ့ဒါကိုဖြစ်နိုင်ပါမလားအခုတည်းကတော့ဝင်လာဖို့မရသေးဘူးဆိုတဲ့သဘောပေါ့အဲ့ဒီအစီမျိုးစစ်တပ်ဘက်မှာ
တကယ်တကယ်ကြတော့အခုအချိန်နဲ့ဤကိုဒေါ်ဆန်းစစ်ကြီးကပြောရင်မကောင်းပါဘူးဒါပေမဲ့တိုင်းပြည်နာလုံးအကြီးလို့ပြောတာပါစစ်အာဏာရှင်တွေကိုကာကွယ်ပေးနေသေးလို့ပါအဲ့ဒီတစ်ချက်ကရှိမှတတ်ပြီးတော့ခံနေလို့ပါဒီအချိန်ကြီးတာမရှိတော့ဘူးဆိုရင်စစ်တပ်ကအာဏာတည်နေရတာမျိုးကုန်းထုတ်စရာများစွာရှိလာတာပ
ါလောလောဆယ်မှာတော့ဒေါအောင်ဆန်းစုကြည်နေရာမှာအစားထိုးမဲ့လူကအတော်လေးရှာတယ်လို့တော်တော်များများကစုံစမ်းကြပါတယ်ဥောင်းထုပဲလို့သဘောလိုက်ခေတ္တဝေးရော
အဲ့ဒီအတွေးခေါ်အဝမှားနေတာလားကျွန်တော်တို့တိုင်းပြည်သွားမယ်လားညောင်းကဒီဝေးပေါင်းဝါတာမဟုတ်ဘူးမှန်ကန်တဲ့လူ့အဖွဲ့အစည်းတစ်ခုမှရှိတဲ့ရှိရတဲ့စနစ်ကောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေကောင်းတရက်ကိုရှာဖွေရမှာဖြစ်တယ်။လူကောင်းလူတော်ကဒုတိယနောက်ကလိုက်မှာဖြစ်တယ်။အဲတော့စနစ်ကောင်းအောင်မှာလူကောင်းတွေပေါ်လာတယ်။ဒီလိုစဉ်းစားဖို့လိုပါတယ်
။သောရရှိမခင်ဗျာကြားခဲ့ရတာကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့အဆိုးရွားဆုံးနဲ့အခက်အခဲဆုံးအခြေအနေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အခြေအနေရရက်ကိုထဲထဲဝင်ဝင်နဲ့အလားအလာဘယ်လိုရှိနိုင်လဲဆိုတာကိုနားလည်သဘောပေါက်နိုင်ဖို့အတွက်တင်ပြလာရတာဖြစ်ပါတယ်လို့ပြောကြရင်ဒီတစ်ပတ်အစီအစဉ်ကိုဒီမှာရင်ညီကုန်းချုပ်လိုက်ပါခင်ဗျာကျေးဇူးတင်ပါတယ
်ဦးကျော်စံတာအစီအစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကို VOA website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်အခုတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါမယူဝင်းထွန်းကဘာရီယုံကြည်တယ်လဲဆိုတာနားဆင်ကြရမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါရှင်ကျမကတော့အသက်ရှင်တဲ့ဖျားကိုကူကွယ်တဲ့ခရီးရန်ဘာသာဝင်တူဖြစ်ပါတယ်ဒီနေ့သူယုံကြည်ရာစီစဉ်မှာကျမဘဝတလျှောက်ယုံကြည်ရာတွေထဲကအချက်တစ်ခုကိုပြောပြချင်ပါတယ်အဲ့ဒါကတော့ကိုယ့်ကိုယ်ကိုဦးစားပေးတဲ့ self center ဖြစ်နေတဲ့စိတ်ကလေးကိုအများနဲ့ညှိနှိုင်းနေထိုင်နိုင်ရန်အလုံးမှာပဲဖြစ်ဖြစ်ဘဝမှာပဲဖြစ်ဖြစ်ပိုပြီးပျော်ရွှင်အောင်မြင်နိုင်တယ်ဆိုတဲ့အကြောင်းပါပဲအများနဲ့ညှိနှိုင်းနေထိုင်မှုအနုပညာလို့ပြောရင်လည်းရမယ်ထင်ပါတယ်ဂီတဒူရီယာတစ်ခုကိုတီးတဲ့အခါမတီးခင်ကြိုးညှိအတန်ဆန်းကြရပါတယ်လူဘဝကလည်းဒီလိုပါပဲအထူးသဖြင့်အလုတ်ခွင်ထဲမှာတစ်နေ့အနည်းဆုံး၈နာရီလောက်အလုတ်တူတူလုပ်ကြရတဲ့လုပ်ဖွဲ့ကံတွေဆိုရင်လည်းအစင်မပြေတဲ့ပြဿနာလေးတွေဆိုတာအများကြီးရှိနေမှာပါနှစ်ဦးနှစ်ဖက်ညှိကြနှိုင်းကြဖြေလျောင်ဖြေရှင်းနိုင်ကြရင်အဲ့ဒီအလုတ်ခွင်ကပျော်စရာကောင်းလာနိုင်ပါတယ်ကိုကတော့မွေးကလေးကဒီလိုပဲမပြောင်းတတ်ဖို့မပြင်ကျင်ဘူးဆိုတဲ့လူမျိုးရှိလာရင်ခဲခဲတွေကပိုပြီးတော့ကြီးလာနိုင်ပါတယ်ဒီနေရာမှာအရေးကြီးတဲ့အချက်တစ်ခုကိုဝေမျှချင်ပါတယ်အဲ့ဒါကတော့နားထောင်နိုင်တဲ့နားလည်ပေးနိုင်တဲ့အရေးချင်းပါပဲကျမဘဝရဲ့ကျမရဲ့ဘဝတစ်လျှောက်အလုတ်ခွင်နဲ့ပညာရေးလူမှုရေးတိုင်းဝန်ကရခဲ့တဲ့အတွေ့အကြုံတွေအရနားထောင်ပေးနိုင်တဲ့အရေးသွေးဟာတိတ်အရေးကြီးပါတယ်။ လူတွေပြောချင်တာကများလာရင်တစ်ဖက်ကပြောတာကိုနားမဝင်နိုင်ဖြစ်တတ်ပါတယ်မိသားစုဘဝမှာလည်းဒီလိုပါပဲသွေးရင်းသားရင်းတွေဖြစ်နေပေမဲ့လို့ညှိဖို့နှိုင်းဖို့လိုတဲ့အခြေအနေတွေကတော့အများရှိနေမှာပါနိုင်ငံတစ်နိုင်ငံဟာလည်းမိသားစုတစ်စုလိုပါပဲပြည်နယ်ပြည်မမတူတဲ့ဒေသတွေမှာကွဲပြားတဲ့ရင်ကျေးမှုဓလွေထုံးစံတွေနဲ့အတူတူစုပေါင်းနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးတွေကြားထဲမှာသဘောမတူတဲ့ပြဿနာတွေခြားနားတဲ့အမြင်တွေကတော့အမြင်မလွဲမသွေရှိနေမှာပါဒါကိုလေစောင်းကျိုးညစ်တယ်လို့အပေးအယူ short နဲ့လုပ်ရင်ဖြေရှင်းကြရမှာပါဒါကြောင့်မို့လို့လူအတိုင်းဝန်မှာသဟဇာတာဖြစ်ဖို့ညှိနှိုင်းဆောင်ရွက်မှုတွေနဲ့ဖြေ short ပေးနိုင်ကြမယ်ဆိုလို့ရှင်ပြဿနာတော်တော်များများကိုပြေလည်အောင်ဖြေရှင်းနိုင်ကြမယ်လို့ယုံကြည်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုလို VOA ပရိသတ်တွေရဲ့ယုံကြည်ရာအစီအစဉ်ကိုတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍမှာပါဝင်ဆွေးနွေးကြဖို့လဲထပ်မံဖိတ်ခေါ်ပါရရှင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်ကို line to meter 24 25 32ကနေလဲဖမ်းယူနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရုပ်တံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲမှာနေ့စဉ်တင်ဆက်နေပါတယ်ရှင်အခုကျမတို့ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နက်ခင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလဲတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဥကြောစန္တာကပြောပြမှာပါရှင
်နေဆက်ချင်းချုပ်ရေးဆိုင်ရာသမ္မတထမ်းရမူဝါဒကိုအမိမြေလုံခြုံရေးဌာနထိတ်တန့်ရာရှိတွေကအလွတ်တော်ရှင်းမောက်မှာဗိုလ်လူနေရာကကွယ်ပြောကြားသွားကြပါတယ်ခလုံးခွင့်ရလိုသူတွေအထောက်အထားမဲ့ရွှေပြောင်းလာသူတွေကိုဘယ်လိုပုံစံနဲ့ထိမ့်သိမ်းဆက်ဆံနေသလဲဆိုတာရယ်ဒီနေဆက်အခြေအနေဟာသမ္မတထရမ်အရေးပေါ်အခြေအနေကြံကြညာရလောက်အောင်ဖြစ်နေရလားဆိုတာတွေနဲ့ပတ်သက်ပြီးတော့အမိမြေလုံုံရေးဝန်ကြီးနဲ့အောက်ခွန်နဲ့နေဆက်ကောက်ဝေးအကြီးအကဲတွေကိုလွှတ်တော်ကိုယ်စားလှယ်ကမေးမြန်းခဲ့ကြတာဖြစ်ပါတယ်နေဆက်မှာထိမ့်သိမ်းခဲ့ရသူအရေးအတွက်ဟာပြီးခဲ့တာက9,600ကျော်ရှိခဲ့တယ်လို့သိရပါတယ်အခုလိုထိတ်တန့်အရာရှိတွေကိုအောက်လွှတ်တော်ကစစ်ဆေးကြားနာတာဟာသမ္မတထရမ်ရဲ့နိုင်ငံတော်အရေးပေါ်ကြီးညာတဲ့ကိစ္စကိုပယ်ချသင့်မသင့်ထက်လွတ်တော်ကမဲမခွတ်ခွင်ပြုလုပ်ခဲ့တာဖြစ်ပြီးနောက်ပတ်မှမဲခွဲဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကမနစ်ကနဲ့ဆိုင်ရင်ပြည်ပဆွင်းတဲ့ကုန်ပမာဏအတော်များများများပြားခဲ့တဲ့အတွက်ကြောင့်ကုန်သွယ်ရေးလူငွေပြမှုဟာစံချိန်တင်လာအောင်မြင်မာနေပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့အခုလိုဆွင်းကုန်ထွက်ကုန်ပမာဏကွာမှုကိုကျုံသွားစေဖို့အတွက်ကုန်သွယ်ဆိုင်ရာမူဝါဒတွေချမှတ်ခဲ့ပေမဲ့ဒီလိုလူငွေပြမှုများပြားလာတာဖြစ်ပါတယ်ကုန်သွယ်လူငွေပြတာများပြားတဲ့အတွက်တိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်စေနိုင်တယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်သမ္မတထရမ့်အနေနဲ့တရုတ်ဆွင်းကုန်တွေအပေါ်ခွန်တိုးမြင့်ကောက်ခံတာပြည်ပကအလူမီနီယံသမ္မဏိတွေအပေါ်ခွန်တိုးကောက်တာတွေလှုပ်ဆောင်ခဲ့ပေမဲ့တရုတ်မက္ကဆီကိုနဲ့ဥရောပသမ္မတကတို့နဲ့ပတ်သက်တဲ့ကုန်သွယ်ရေးမှာလူငွေပြမှုကသိမြင်မှလာတာလည်းဖြစ်ပါရခင်ဗျာ
ကျေးဇူးပါပါကျော်ရေးတရင်ချင်းချုပ်ကိုဥကြော်စန္ဒန်ကပြောပြသွားတာပါဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Jimmy Cook ပါရှင်ကြာတာပတိနေ့နည်းနည်းခင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOA သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.